ကလင်းငယ်၁၂ဦးအပါအဝင်အ ਨੇ ဆုံးလူ၃ဦးသေဆုံးခဲ့ရတဲ့စကိုင်းတိုင်းတပရင်းမြို့နယ်လက်ရက်ကုံရွာကစာတင်ချောင်းအပေါ်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုကိုကုလသမဂ္ဂအထွေမှုချုပ်ကပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချပါတယ်။မြန်မာနိုင်ငံတွင်းမှာနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်သူတွေအနေနဲ့တာဝန်ခံရမယ်လို့လည်းကုလသမဂ္ဂအထွေမှုချုပ်ကပြောပါတယ်။စာတင်ချောင်းတွေနဲ့ဆေးရုံတွေအပေါ်တိုက်ခိုက်မှုတွေဟာဆိုရင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်မှုဖြစ်တယ်လို့ပဲကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ရှုတ်ချထားတဲ့လက်နက်ကင်ပဋိပက္ခကာလတွင်ကလေးငယ်တွေအပေါ်စိုးစိုးရွားရွားအကြမ်းဖက်မှု6ခုတည်းကတစ်ခုနဲ့လဲကိုက်ညီတယ်လို့ကုလသမဂ္ဂအထွေမှုချုပ်ကိုစားပြောခွင့်ရစတီဖန်ဒူဂျာရစ်ရဲ့အင်တာနက်တုပ်ကြေညာချက်မှာပြောဆိုထားပါတယ်ကလေးငယ်တွေအပါအဝင်အရတားတည်ဆုံးမှုတွေနဲ့ပတ်သက်လို့ဆွဆွဲချက်ကိုတော့မြန်မာဆီယနာပိုင်းတွေကညင်းပါတယ်။ကချင်လွတ်မြောက်ရေးအဖွဲ့ KIA နဲ့ဒေသခံ PDF လက်နက်ကင်တွေကအရတားတွေကိုလူသားတိုင်းအဖြစ်သုံးချခဲ့ရတာတေးခဲ့ရတာလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအင်ကန်နေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကုလသမဂ္ဂထုတ်ပြန်ချက်မှာတော့လက်နက်ကင်ပဋိပက္ခတွေဖြစ်နေတဲ့အချိန်မှာလဲကျောင်းတွေဟာဆိုရင်ကလေးတွေကိုအကာအကွယ်ပေးနိုင်တဲ့အန္တရာယ်ကင်းစွာပညာသင်ကြားနိုင်တဲ့နေရာဖြစ်ရမယ်လို့ပြောဆိုထားပါတယ်။နိုင်ငံတကာဥပဒေတည်းအရတိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေဟာကလေးငယ်တွေအပါအဝင်အရက်သားတွေဒါမှမဟုတ်လည်းအရက်ဖက်ဆိုင်းရာတွေကိုမတိုက်ခိုက်ရဘူးလို့လဲကုလသမဂ္ဂအထွေမှုချုပ်ကထပ်လောင်းပြောပါတယ်။ထိခိုက်သေးဆုံးခဲ့ရသူတွေရဲ့မိသားစုတွေနဲ့ထပ်တူဝန်ရချောင်းလဲပြောဆိုထားပါတယ်ရှင်။